ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကဒါရုလက်နက်တွေကိုဖျက်ဆီးပစ်ဖို့အပြည့်အဝတရိတ်ထံချတာပြီလို့ပြောခဲ့ပေမဲ့ပြီးခဲ့တဲ့လတုန်းကဒါရုလက်နက်နဲ့တိုက်ခိုက်မှုဟာသူ့ရဲ့တပ်တွေလုတာမဟုတ်ဘူးလို့ညင်းဆန်ပါတယ်။ဒါရုလက်နက်တွေဖယ်ရှားရှင်းလင်းရေးအတွက်အမေရိကန်နဲ့ရုရှားတို့ကြားမှရရှိထားတဲ့သဘောတူညီချက်အတိုင်းလိုက်နာဖို့အတွက်အာမခံတယ်လို့လည်းအမေရိကန်ရုပ်သံ Fox သတင်းဌာနနဲ့မေးမြန်းခန်းမှာမစ္စတာအာဆတ်ကပြောကြားခဲ့ပါတယ်။အခြေအနေဟာချုပ်ထွေးခက်ခဲပြီးတော့ဒါရုလက်နက်တွေကိုဖျက်ဆီးပစ်ဖို့အတွက်အမေရိကန်ဒေါ်လာ1ဘီလီယံလောက်ကုန်ကျနိုင်တယ်လို့တစ်နှစ်တောင်မှမဟုတ်ရင်လည်းတစ်နှစ်ကျော်ကြာနိုင်တယ်လို့သူကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအခြေအတင်ဆွေးနွေးနေဆဲဖြစ်တဲ့လက်နက်ဖြုတ်သိမ်းရေးအစီအစဉ်အရစီးရီးယားအစိုးရအနေနဲ့သူတို့ရဲ့ဓာတုလက်နက်စရင်အပြည့်အစုံကိုစနေနေ့မကုန်ခင်မှာပေးရမှာဖြစ်ပါတယ်။စီးရီးယားသမ္မတကတော့မနေ့ဖြာမှာတော့မှပေးဖို့လိုလားတယ်လို့ဆိုပြီးတော့လက်နက်တွေတူလောင်ထားတဲ့နေရာတွေစီကိုလည်းကျွမ်းကျင်သူတွေကိုသွားခွင့်ပြုနိုင်ပါတယ်လို့ပြောပါတယ်။ဩဂတ်လ22ရက်နေ့ကအရသားတွေအပေါ်တိုက်ခိုက်မှုမှာဆရင်အစိတ်ဓာတ်ငွေ့သုံးတယ်ဆိုတာကိုအတည်ပြုတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာကိုလည်းစီးရီးယားသမ္မတကဝေဖန်ပါတယ်။အစီရင်ခံစာပါအချက်တွေဟာအထိပယ်မရှိဘူးလို့မစ္စတာအာဆတ်ကဆိုပါတယ်။ဆရင်အစိတ်ဓာတ်ငွေ့ကိုသဘုံတွေဘက်ကယာသွားတာဖြစ်နိုင်တယ်လို့သူတို့အစိုးရပြောနေတိုင်းထပ်ပြီးတော့ပဲသူကပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံမှာသူ့အစိုးရကပြည်တွင်းစစ်တိုက်နေတာမဟုတ်ဘဲနိုင်ငံပေါင်း80ကျော်ကနေစိတ်ဝင်လာနေတဲ့ Islamic သဘုံတွေအပေါ်စစ်ဆင်နေတာသာဖြစ်တယ်လို့ Syria သမ္မတကဆိုပါတယ်။နှစ်နှစ်ကြာဖြစ်နေပြီးကြာနေပြီဖြစ်တဲ့စစ်ပွဲမှာဒီကနအူးတို့ကအကြမ်းဖက်သမားတွေမပါဘူးဆိုတာကိုအသိအမှတ်ပြုပေမဲ့2012ခုနှစ်ကုန်ပိုင်းမှာတော်လန်တိုက်ခိုက်နေတဲ့သဘုံအများစုဟာအကြမ်းဖက်သမားတွေဖြစ်နေတယ်လို့ဆိုပါတယ်။အခုဆိုရင်တပုံ80ရာဂိုင်နှုံးကနေ90ရာဂိုင်နှုံးကအယ်ကာအီဒါနဲ့သူ့ရဲ့အဆွေအပွားအဖွဲ့တွေပါဝင်နေတယ်လို့ Fox သတင်းဌာနနဲ့မေးမြန်းခန်းမှာ Syria သမ္မတ Bashar al-Assad ကပြောကြားခဲ့ပါတယ်ရှင်။